စံကျင်ဘက်အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်းဆောင် ပေါ်ကြောင့်မူကြီးမင်းအောင်လိုင်ကမနေ့ကတက်မတော်နေ့အခမ်းအနားမှာပြောသွားတာဟာစစ်ကောင်စီအနေနဲ့စစ်ရာဇဝတ်မှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG သမ္မတရုံးပြောခွင့်ရကဗီဒီယိုကိုပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကစစ်ကောင်စီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုံ့ဆော်နေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌက စစ်ကောင်စီကိုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကတင့်မတ်ထားအရေးယူမှုတွေတုံ့ပြန်လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့သူ့ကိုစန့်ကျင်တဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့သူ့ရဲ့တက်မတော်နေ့မိကွန်းထဲမှာအခိုင်အမာပြောကြားသွားပါတယ်။ဒီအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားတုံ့ပြန်ချက်ကိုသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလို Zoom ကနေပြောပါတယ်။
တချင်တော့လည်းသူ့ကိုလူခေါင်းရောင်ဆောင်ပြီးတော့ငြင်းချင်းနှစ်ဖြစ်ရမယ်ဆိုပြီးကြင်ညာပြီးတော့ကြင်ညာလို့ကြင်ညာဘာအပြစ်သက်အပြစ်ခတ်ရစဲသူတစ်ဖက်သက်အပြစ်ခတ်ကြင်ညာလို့ဆိုပြီးတော့ကြင်ညာအားလုံးကလိန်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲဗဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူသက်နေတဲ့လူရက်အဲ့ဒါကိုသူလူသက်နေတယ်ဆိုတော့သူဝင်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့ကြိုးစားမယ်ဆိုတာသူဝေခံသွားတာပဲဒါကစစ်ရာဇဝမှုကျူးလွန်နေတဲ့ဟာသူဝေခံသွားခြင်းဖြစ်ပါတယ
်ဒါဆိုရင် NUG အနေနဲ့ရောရှစ်ဆက်ဘလို့ရက်တည်သွားမလဲ
ကျွန်တော် NUG ဆိုတော့ပြည်သူတွေရဲ့ဆန္ဒစစ်မှန်တဲ့ဆန္ဒကိုချစ်အောင်လို့လုတ်ကင်တန်တဲ့တန်ချပြီးလုတ်ကင်ဒီတက်ဘောဝင်နေတဲ့ပြည်သူတွေနဲ့အတူဟာရက်တည်ပြီးတက်ဘောဝင်နေတဲ့ပြည်သူအစိုးရရေဟူးတော်လိုက်ရပေါက်ပေါ်လာတဲ့ရေဟူးတော်လိုက်ရအစိုးရပြရဖြစ်တယ်အညီပြည်သူရဲ့ဆန္ဒအစစ်မှန်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာကြမ်းကြုတ်ရဆက်တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြကနေပြီးတော့တွန်းလှန်ဖျက်ဆီးပြီးတော့ပြည်သူတိုင်းရင်းသားပြည်သူတွေလိုချင်တောင်းတတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးစားပြီးတော့ဆောင်ရွက်နေတယ်ဆိုတော့ကြိုးကြပါရစေ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့နိုင်ငံတွေကိုအကြမ်းဖက်လုပ်ရက်ကိုထောက်ခံသူတွေဖြစ်ရှုံချခဲ့ပြီးသူတို့လောက်ရဟာမှားရွေးနေတယ်လို့တက်မတော်ကကိုနီးကိုဟန်နဲ့ဒီမိုကရေစီကိုပုံဖော်နေမှုမှာပူးပေါင်းပါဝင်တင်ကြောင်းသူကပြောကြားခဲ့ပါတယ်တက်မတော်နေ့အခမ်းအနားဖြစ်စစ်ကောင်စီကတရုတ်လို့တိုက်လေရင်တချို့ကိုတရုတ်ပြပြန်တန်းခဲ့ပါတယ်မြမပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေမှာပြင်းထန်လွန်ပြီးလေကြောင်းကနေပါတိုက်ခိုက်နေတဲ့လောက်ရကိုဟန်တားနိုင်ရေးစစ်ကောင်စီနဲ့သူ့ကိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကထပ်ပြီးပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးဆိုတာကိုပြနေတယ်လို့မြမအရေးလှုပ်ရှားနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကတုံ့တက်ကြပါတယ်။အမေရိကန်အခြေစိုက် Campaign for a New Myanmar ရဲ့ညွှန်ကြားမှု Simon Billiness ကအခုလို Zoom ကနေ VOE ကိုပြောပါတယ
်။ Well, I think the current US sanctions including the new sanctions that were announced last Friday really fall short of what the US can do.
ပြည်ထောင်စုကကြီးညာခဲ့တဲ့ပိတ်ဆို့အရေးယူမှုအသစ်တွေပါဝင်လက်ရှိအမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေဟာမြန်မာစစ်တပ်ပေါ်မှာထိထိရောက်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာလွဲချော်နေတယ်လို့မြင်ပါတယ်။ကျွန်တော်တို့ဖြစ်စေချင်တာကမြန်မာနိုင်ငံကိုလေရင်လောင်စာဆီတွေရောင်းချမှုထိထိရောက်တားမြစ်ပိတ်ပင်မှုဖြစ်ပါတယ်။ဒါမှပဲမြန်မာလီဒါအနေနဲ့တိုက်လေရင်တွေရဲရင်တွေကိုအသုံးမပြုနိုင်တော့ဘဲနဲ့အရက်သားတွေပေါ်မှာလေကြောင်းတက်ခိုက်မှုကိုရပ်တန့်စေဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်လာမှာပါ။
ဒါကြောင့်လေဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလက်နက်ကိုင်ဆန့်ကျင်သူတွေကိုအပြတ်ချေမှုန်းသွားမယ်လို့ပြောဆိုတဲ့အပေါ်မှာမအံ့ဩမိကြောင်း Simon Billiness ကဆိုပါတယ
် We've also been pressing the US to do what the European Union has already done and that's put sanctions on Myanmar
ရုပ်သမဂ္ဂကချမှတ်ခဲ့တဲ့ EU ပိတ်ဆို့မှုတွေအတိုင်းလှုပ်ဆောင်ဖို့အမေရိကန်ကိုကျွန်တော်တို့ဖိအားပေးခဲ့ပါတယ်ဒါကတော့စစ်တပ်ရဲ့ဝင်ငွေအရင်းအမြစ်ဖြစ်တဲ့မြမရည်နာနဲ့သဘောတန်ငွေလုပ်ငန်းMOG အပေါ်မှာအမေရိကန်ကပိတ်ဆို့အရေးယူဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဒီအချက်ကိုမလုပ်နိုင်ဘူးဖြစ်နေပါတယ်။အမေရိကန်ကဒီလိုမျိုးပိတ်ဆို့အရေးမယူထားတဲ့အတွက်မြန်မာစစ်တပ်အတွက်ရတနာတန်းငွေပိုက်လိုင်းကနေရတဲ့ဝင်ငွေတွေဟာထိုင်းနိုင်ငံကနေတဆင့်စီးဝင်နေပါတယ်။ဒါကြောင့်မို့မြန်မာစစ်တပ်အပေါ်မှာအမေရိကန်ကထိတိယယောက်ဖိအားပေးနိုင်ရတဲ့အတွက်မလုပ်ဘဲနဲ့ပြက်ကွက်နေပါတယ်။ဒါကြောင့်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြတာကိုကျွန်တော်အနေနဲ့မအံ့ဩပါဘူး။ဗ ဘာဖြစ်လို့လဲဆိုတော့သူ့လုပ်ရက်တွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမဂ္ဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုပ်နိုင်လို့ပဲဖြစ်ပါတယ
်။မနေ့ကထုတ်ပြန်တဲ့ဗြိတိန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုအသစ်ထဲမှာစစ်တပ်ကိုလေရင်လောင်စာဆီတိုက်ရိုက်ထောက်ပံ့နေတဲ့မြန်မာကုမ္ပဏီတွေကိုပဲပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးလို့ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးမာခ်ဖာမနာက VOA ကိုပြောပါရယ်စစ်တပ်ကနေအရက်သားအုံပြုဖို့ရည်ရွယ်ထားတဲ့လေရင်လောင်စာဆီတွေကိုလည်းမှာယူထားတဲ့အတွက်ပါဝင်ပတ်သက်နေတဲ့ဗြိတိန်ကုမ္ပဏီတချို့ကပါဗြိတိန်အစိုးရအနေနဲ့ပိတ်ဆို့အရေးယူတင်ကြောင်းသူကပြောကြားခဲ့ပါရှင်